6လကြာကျူးကျော်စစ်ပွဲအစပိုင်းမှာရုရှားသိမ်းပိုက်ထားခဲ့တဲ့ယူကရိန်းတောင်ပိုင်းဒေသတချို့ကိုပြန်လည်ထိန်းချုပ်နိုင်ဖို့ယူကရိန်းတပ်တွေကတံပြန်ထိုးစစ်စတင်ဆင်နွှဲပြီလို့တနင်္လာနေ့မှာယူကရိန်းတာဝန်ရှိသူတွေကပြောဆိုပါတယ်။ခါဆန်ဒေသအပါအဝင်နေရာအတော်များများကိုဥတီတဲ့ထိုးစစ်တွေကိုစတင်လိုက်တယ်လို့ယူကရိန်းတောင်ပိုင်းစစ်ဌာနချုပ်ပြောရေးဆိုခွင့်ရှိသူအမျိုးသမီးနာတလီယာဟီမေနီယာပြောဆိုလာကိုကိုကာပီယူကရိန်းသတင်းဌာနတွေကဖော်ပြပါတယ်။ရုရှားတပ်တွေဟာယူကရိန်းမြောက်ပိုင်းမှာရှိတဲ့မြို့တော်ခီယက်ဖ်ကိုသိမ်းပိုက်နိုင်ခြင်းမရှိပေမဲ့တောင်ပိုင်းပင်လယ်နဲ့ကမ်းခြေတစ်လျှောက်နယ်မြေအတော်များများကိုသိမ်းပိုက်ထားပါတယ်။လာနဲ့ခြေတိုက်ခိုက်မှုတွေအတွင်ယူကရိန်းအရှေ့ဘက်ခြမ်းဒုံဘေ့စ်ခြေသားမှာအဓိကတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဒီဒေသမှာရုရှားကျောတောက်နောက်ခံပြုထားတဲ့ခွဲထွက်ရေးသဘုံတွေကိုပြီးခဲ့တဲ့2014ခုနှစ်ကတည်းကတိုက်ပွဲတွေဖြစ်နေခဲ့တာဖြစ်ပါတယ်။အရှေ့ဘက်ဒေသအတွင်းရုရှားနဲ့ယူကရိန်းနယ်မြေအပြန်အလှန်ရယူထိန်းချုပ်နိုင်တာတွေရှိခဲ့ပြီးရက်သက်တပတ်တချို့တိုက်ပွဲတွေရဆိုင်းသွားခဲ့ပါတယ်။တောင်ပိုင်းဒေသမှာနောက်ထပ်ဖြစ်လာမဲ့တိုက်ပွဲတွေအတွင်းယူကရိန်းအနေနဲ့ယုံကြည်မှုအသစ်တွေရရှိလာစေမဲ့လက်နက်ခဲယံကူညီထောက်ပံ့မှုတွေကိုအမေရိကန်ဦးဆောင်တဲ့အနောက်တိုင်းမဟာမိတ်တွေကဆက်လက်ထောက်ပံ့လှုပ်ဆောင်နေပါတယ်ခင်ဗျာ။